မနေ့ကမြန်မာနိုင်ငံတာမတ်ကြီးဦးဆောင်ပြီးတော့မြန်မာနိုင်ငံလုံသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဘာကြောင့်ဖွဲ့ပြစ်လိုက်ကြတာလဲရှင်
ကျွန်တော်တို့ဒီမလေးရှားတနေငံလုံးမှာလည်းတနီယာနေ့တနီယာဒီသွားလိုက်ရေးအရန်ဝေးပါတယ်။နောက်မြန်မာတိုင်းဝန်ကလည်းဒီမလေးရှားကွာလာလာကူမျိုးကပဲရုံးချေဆိုင်တဲ့အခါမှာတနီယာတနီယာမှာဖြစ်တဲ့ပြဿနာအားလုံးကလည်းတစ်ဖက်နဲ့တစ်ဖက်ကမကူညီနိုင်ဘူးဖြစ်နေကြတယ်။ဒါတွေအားလုံးကိုကျွန်တော်တို့တစုတစီလို့ဖြစ်အောင်မြန်မာတာမတ်ကြီးကနေယူအစတင်ပေါ်စီးလိုက်တာဖြစ်ပါတယ်။မလေးရှားမှာရှိတဲ့ချမရေးမကောင်းတဲ့လူတွေနောက်တစ်ခုနိုင်ရေးကိစ္စတွေမှာကြုံတွေ့တဲ့အခက်အခဲတွေရဲတွေဖမ်းဆီးတာတွေဒါတွေအားလုံးကိုတိုင်ယုံနေနေတယ်လူအားနေတာမပြည့်စုံနိုင်ဘူး။မလေးရှားမှာရှိတဲ့ပရိဒါဖွဲ့တွေရဲ့လူမျိုးပေါင်းစုံရှိတဲ့ဒီမှာရှိတဲ့တိုင်းရင်းသား community တွေရဲ့ဒီအသိပညာရှင်အသက်ပညာရှင်တွေနဲ့ပေါ့ဒီမြန်မာနိုင်ငံအလို့သမားကော်ဝဲဆောက်ရှောက်မှုဖွဲ့ဆိုပြီးအနည်းအဖွဲ့စည်းခြင်းဖြစ်ပါတယ်။နောက်ပိုင်းကျရင်ဒီဖွဲ့စည်းရနေပြီးပုံမတွင်ကြောင်းဆောင်ရွက်ဖို့အတွက်အခက်ခဲပလန်တွေတက်ထက်ချမယ်။ရလူသမားတွေရဲ့အခက်ခဲတွေကိုပေါ့ဒီနီးစပ်ရဟောဒီကိုကူညီဖို့အတွက်မြန်မာတိုင်းဝန်ကလည်း direct စာတွေကိုထုတ်ပေးမယ်။သက်ဆိုင်ရာ yes card immigration စီယိုစီကနေတို့တရားဝင်အချိန်မီဝင်ထွက်ဖို့အတွက်ကိုပြဿနာတစုံတစ်ခုဖြစ်လို့ရှိရင်ကူညီနိုင်ဖို့အတွက်ကိုတိုင်းဝန်ကလည်းတတ်မှတ်ချက်အရပေါ့ဒီဒီစာရေးစာတမ်းတွေကိုထုတ်ပေးမယ်ချောင်းလဲပြောပါမယ်
။မလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအချို့အကန့်ထဲမှာရှိနေတယ်လို့လည်းသိရတယ်ရှင်။သူတို့တွေကိုကူညီပေးဖို့ရောဘယ်လိုအစီအစဉ်တွေရှိကြမလဲရှင်
။သူတို့တွေကျွန်တော်လက်ရှိအနေထားတော့အလူကံဝေဒီနဲ့ပဲကျွန်တော်တို့ပြန်ပို့နေတာမြန်မာပြည်ကို200နီးနီးတော့ကျွန်တော်ရောက်သွားပြီးနောက်ထပ်တဲ့ထပ်ပို့ဖို့ရှိပါတယ်ဆက်လက်ပြီး
။မလေးရှားနိုင်ငံမှာရှိနေတဲ့အလို့သမားတွေရဲ့လုံခြုံမှုအခြေအနေတွေရောဘယ်လိုတွေရှိနေကြလဲရှင်
။ဒီလောလောဆယ်အနေထားတော့မလေးရှားနိုင်ငံမှာတရားဝင်အလို့သမားရဲ့တရားမဝင်အလို့သမားရှိတယ်။အဲ့တော့တရားဝင်အလို့သမားတွေတရားမဝင်အလို့သမားတွေကများတဲ့အတွက်ကြောင့်မလေးရှားအစိုးရရဲ့သူ့ရဲ့ policy ရတော့ဒီလူလားတွေမှာအပန်းစီးတွေများတယ်။အဲ့တော့အပန်းစီးတွေများတဲ့အတွက်ကြောင့်နေရာတော်တော်များများတော့အပန်းစီးတွေရှိတယ်ဒီဘက်ကစိတ်ဖန်တာတော့ဘုံကွကြကွကြလေးဖန်တယ်ပေါ့။ညာဘက်ဒီဖန်တာရှိတယ်ကုန်တိုက်ပြည်စမှာဝင်ဖန်တာရှိတယ်စားသောက်ဆိုင်အတိုင်းခံရတာတွေဝင်ဖန်တာတွေရှိတယ်။စက်ရုံမှာဒီတတိယမချေမငန်ပြောတော့ဒီ overstay အလို့သမားတွေဝင်ဖန်တာတွေအမျိုးတွေကတော့မကြာခဏလို့ရှိပါဘူး။သူကဘယ်လိုလဲဆိုတော့ကလေးလေးတွေရောပါတယ်ဖန်တာ။ကျွန်တော်အင်ဒီယိုဝင်ဖန်မယ်ဆိုလို့ရှိရင်ဒီအိမ်နွေးမှာရှိတဲ့လူအကုန်လုံးဖန်စီးကြတာ။နောက်မှသူကမှန်တယ်မှန်ဘူးဆိုပြီးတော့ဂျမန်14ရက်တွေမှာပြန်ယူထုတ်ပြီးမှန်တဲ့လူတွေကန်ထုတ်ပေးတယ်။မှန်တဲ့လူတွေတခါတည်းဖန်ထားတယ်။စာသင်းကြီးကတလခွဲသားလောက်တွေရှိတယ်၊တနှစ်ခွဲသားလောက်တွေရှိတယ်။ဒါရီသားဆိုအကုန်ဖန်တယ်။သူတို့လည်းဒီဖန်စီထင်းလေးစကန်ဒီကန့်နေမှာတခါတည်းချုပ်ထားတယ်ကလေးရောလူကြီးရော
။ဒါဆိုတော့ကန့်ထဲမှာနေရတဲ့အခြေအနေရောအကယ်တော့ဘယ်လိုတွေတွေ့ရလဲရှင်
။ကန့်ထဲမှာတော့အားများတော့ဒီစာဝင်းကြီးဒုက္ခများတယ်။သူတို့နေရေးထိုင်ရတဲ့အဆင်မပြေဘူး။အဲ့မှာကျမ်းမာရေးဖြစ်တဲ့မှုကဆက်ပေါ်ပေါက်လာတယ်။ဦးဆက်ရောက်ကဒီကထပ်ဝင်လာ။ပြီးခဲ့တဲ့လေးလတော့ကဆိုချင်ကန့်ထဲမှာတော်တော်များများပြီးဆုံးလာရလေရှိတယ်။
ဖွဲ့စည်းမဖွဲ့စည်းခင်ကအန်ကယ်တို့ဒီအလို့သမားတွေကိုကူညီနေတဲ့အခြေအနေမှာအခက်အခဲတွေကဘယ်လိုတွေရင်ဆိုင်ရတာမျိုးရှိလဲရှင
်။ဖွဲ့စည်းမဖွဲ့စည်းခင်တော့ကိုဒေသဆိုင်ရာလုပ်ငန်းတွေကိုပုံမှန်လုပ်ကြတဲ့အခါမှာစေယုံစီတန်ရေစမ်းလုပ်ငန်းစဉ်တွေမှာအဝင်ထွက်တွေမှာအခက်အခဲတွေရှိတယ်ပေါ့ဒီ။နောက်အကြံဉာဏ်နေတဲ့လိုအပ်တဲ့ပေါ့ဒီ။ဒီဖွဲ့စည်းဖွဲ့ပြီးသွားရင်တော့မြန်မာနိုင်ငံသားတွေအများကြီးကူညီနိုင်မယ်လို့ကျွန်တော်ကမှားတယ်။ဆိုအရင်တော့ဆိုရင်ဒေသဆိုင်ရာမှာမိမိလှုပ်ဆောင်မှုတွေတဲ့မြန်မာတိုင်းရောမသိရှိဘူး။အခုမြန်မာတိုင်းရောဘက်ကကူညီကြတယ်တနည်းအားနဲ့တနည်းအားဝေးကွာနေတဲ့အခါမှာဒီမှာအလို့သမားတွေပြဿနာတက်တာတော့အဖမ်းစည်းအစဒီမှာတော်တော်ကြီးအခက်အခဲတွေ့တယ်။နေရာဒေသတစ်ခုတော့မဆိုရတဲ့အရန်ဝေးတယ်။အခုတော့အဖွဲ့အစည်းကြီးကနေရာဒေသနဲ့ဖွဲ့လိုက်တဲ့ဆိုလို့ရှိရင်တော့ပိုပြီးဒီမြန်မာနိုင်ငံသားတွေကိုကာကွယ်မှုပိုပြီးပေးနိုင်မယ်လို့ထင်နေပါတယ်။
ဟုတ်ကဲ့ပါဦးဆောင်ဝင်းခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။